ဒီနေ့ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့တိန့်တဲ့ချီကရိုဟင်ဂျာဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်ဘက်ကငါးပန်းလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်စာဝတ်နေရေးအတွက်ဝင်ငွေရှာနေကြပါတယ်ငါးပန်းလုပ်ငန်းမှာအလုပ်လုပ်နေတဲ့ရိုဟင်ဂျာဒုက္ခသည်မွန်တက်အလန်ကတော့တရက်ကိုဘင်္ဂလားဒေ့ရှ်တကနှစ်ထောင်နှစ်ဆယ့်ငါးဒေါ်လာလောက်ဝင်ငွေရတ บ่แม่นเอาตัวบังลาดี
ဒေသတိုင်းမှာ၅ဖန်လီတရားလောက်ရှိပြီးအဲ့ဒီမှာအလုံးလုံးနေသူတွေရဲ့69ရာခိုင်နှုန်းကရိုဟင်ဂျာတွေဖြစ်ပြီးဘင်္ဂလားဒေ့ရှ်လူမျိုးက1ရာခိုင်နှုန်းပဲရှိတယ်။နောက်ညနေပိုင်းရောညပိုင်းရောမနက်ပိုင်းရောငါးဖန်ပြီးရက်လာတဲ့ငါးကိုရှောင်းပြီးတော့ဝင်ဝေးရှာကြတာပါလို့ပြောသွားတာပါ။ရှန်လာပါဒုက္ခသည်စခန်းအနိကရေပြင်မှာငါးဖန်လုပ်ငန်းလုပ်ကြတာကိုတော့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဘက်ကဖမ်းလာစီတာမရှိဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်။စစ်တပ်ရောရဲတပ်ဖွဲ့စစ်စေးရေးဂိတ်တွေရောရှိနေတဲ့ကော့တက်ကစားမျိုးပဲကိုတော့တွားလို့မရပါဘူး။ငါးပန်းလုပ်ငန်းကကြမ်းတမ်းပြီမယ်လို့လဲဝင်ငွေရှာရေးအတွက်လှုပ်လှုပ်ကြောက်ရတာဆိုပြောပါတယ်။မြန်မာဘက်မှာနေရင်တော့နွားတွေမြေတွေရှိတာကြောင့်လဲလှုပ်ပြီးလဲလှုပ်လို့ရပြီမဲ့ဒုက္ခတဲ့စခန်းမှာတော့ငါးပန်းလုပ်ငန်းကလွဲလို့တခြားလှုပ်စရာမရှိတော့ပို့ပြီးတော့ဆင်းရဲပင်မစွာရုန်းကန်ရတာလို့လဲဒုက္ခတဲ့တွေကပြောပါတယ်။ဒင်္ဂါရစ်ပဲတင်းချောင်ရတဲ့ဒုက္ခတဲ့တွေကိုမြန်မာဘက်ကလက်တင်ခံမယ်လို့ပြောဆိုထားပြီးမြန်မာပြည်ပြည်လုပ်ငန်းစဉ်ကတော့ထိထိရောက်ရောက်ဖြစ်ပေါ်မလာသေးပါဘူး။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်ပေးမထားပါဘူးရှင်။